မြောက်ကိုရီးယားမြန်မာနဲ့ဆီးရီးယားနိုင်ငံတွေကိုလက်နက်တွေတင်ပို့ပြီးနိုင်ငံကအရေးယူတန်ခတ်မှုတွေကိုချိုးဖောက်တာတွေရှိတယ်လို့ကုလသမဂ္ဂရဲ့အစီရင်ခံစာတစ်စောင်မှာဖော်ပြပါဗျာ။2006နဲ့2009ခုနှစ်တွေမှာချမှတ်ခဲ့တဲ့ကုလသမဂ္ဂရဲ့အရေးယူတန်ခတ်မှုတွေဟာမြောက်ကိုရီးယားပေါ်တားမြစ်ထားတဲ့လုပ်ရက်တွေကိုမဟန်တားနိုင်ခဲ့ဘူးလို့လည်းကုလသမဂ္ဂကျွမ်းကျင်သူပညာရှင်ဖွဲ့ရဲ့အစီရင်ခံစာကဖော်ပြခဲ့တာပါ။ဒါပေမဲ့လည်းနျူကလ িয়ার တာရုဇီဝလက်နက်နဲ့တာဝဲပြစ်ဒုံးမြင်တွေနဲ့ဆက်နွယ်ပြီးချိုးဖောက်မှုအသစ်တွေတော့မတွေ့ရဘူးလို့ဖော်ပြပါဗျာ။အရေးယူတန်ခတ်မှုတွေကိုစောင့်ကြည့်နေတဲ့ကုလသမဂ္ဂလူညွေးကောင်စီရဲ့ကော်မတီတရက်ကိုတင်သွင်းတဲ့စာမျက်နှာ84မျက်နှာရှိကုလသမဂ္ဂရဲ့အစီရင်ခံစာကိုတော့တရုတ်နိုင်ငံရဲ့ကန့်ကွက်မှုတွေကြောင့်ကြန့်ကြာနေခဲ့ပြီးတောက်ချာနေကမှတရားဝင်ထုတ်ပြန်ခဲ့တာပါ။တရုတ်နိုင်ငံဟာမြောက်ကိုရီးယားပေါ်တားမြစ်ထားတဲ့ပစ္စည်းတွေကိုတဆင့်ခံတင်ပို့ရနေရလို့လည်းအများကယူဆထားတာဖြစ်ပါတယ်။